ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါဘေးကြောင့်အသက်သေးဆုံးရသူကူးရက်ပိုးပြီးများလာနိုင်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကမ္ဘာနိုင်ငံတွေကိုသတိပေးလိုက်ပါတယ် WHO ကိုပေးနေတဲ့ American ရဲ့ရန်ပုံငွေအကူအညီတွေဖျက်တောက်ပြင်မယ်လို့သမ္မတ Donald Trump ကချင်းချောက်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာပါဒီချိန်ဟာကမ္ဘာနိုင်ငံတွေကြားညီညွတ်ရမယ့်အချိန်ဖြစ်ပြီးတကယ်လို့လူသေဆုံးမှုပိုးပြီးတိုးမလာစေခြင်းရန်ဒီယောဂကတ်ဆိုးကိုနိုင်ငံရေးအရအသုံးချမှုတွေရှောင်ကျဉ်ကြဖို့လဲတိုက်တွန်းလိုက်ပါတယ်။ American နိုင်ငံမှာ John Hopkins တက္ကသိုလ်ရဲ့ဗိုလ်တော်ဘူးနေထုတ်ပြန်ချက်အရသေဆုံးသူက14,000ကျော်သွားပြီဖြစ်ပြီးဒါဟာ Italy နဲ့ Spain ပြီးရင်ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ New York ပြည်နယ်ထဲမှာဗိုလ်တော်ဘူးနေသေဆုံးရသူက989ယောက်ရှိနေပြီးဒါဟာတနေ့တည်းအများဆုံးသေဆုံးရတာဖြစ်ပါတယ်။ဗြိတိန်မှာဒီယောဂါကြောင့်ဆင်းရုံတက်နေရတဲ့ဝန်ကြီးချုပ် Boris Johnson ဟာအထူးကြမ်းမဆောင်မှာနှစ်ရက်နေခဲ့ရပြီးတဲ့နောက်သူ့အခြေအနေဟာတည်ငြိမ်လာပြီဖြစ်ပါတယ်။ဗြိတိန်မှာဒီယောဂါဖြစ်ပွားသူ5,600ရှိပြီးသေဆုံးရသူက6,100ကျော်ခဲ့ပါပြီ။